မြန်မာစစ်တပ်အာဏာသိမ်းမှုကိုတရုတ်နိုင်ငံကထောက်ခံတယ်ဒါမှမဟုတ်တိတ်တဆိတ်သဘောတူညီမှုပေးခဲ့တယ်ဆိုတဲ့ပြောကြားချက်တွေကိုတရုတ်အစိုးရကညှင်းဆိုလိုက်ပါတယ
်有关说法不是事实作为缅甸的友好邻邦我们希望
ဆက်ဆက်ပြောကြားနေတဲ့ theory တွေကမှန်ကန်မှုမရှိပါဘူးမြန်မာနိုင်ငံကအိန္ဒိယမိတ်ဆွေနိုင်ငံဖြစ်လို့ဘက်အားလုံးကသဘောထားကွဲလွဲနေတာတွေကိုတိမျက်စွာနဲ့ဖြည့်ရှင်းဖို့နဲ့နိုင်ငံရေးတဲ့လူမှုရေးတည်ငြိမ်မှုရှိဖို့ဆန္ဒပြုပါတယ်လို့တရုတ်နိုင်ငံရဲ့ဦးကြီးဌာနပြောခွင့်ရဝမ်ဝေဘင်းကပြောပါတယ်။တစ်ချိန်တည်းမှာပဲကုလသမဂ္ဂလူကြွေးရေးကောင်စီမှမြမအရေးတကားပိတ်ဆွေးနွေးပြောကြားချက်အသေးစိတ်အချက်လက်တွေပေါ်ကြားခဲ့တဲ့အပေါ်မှာလည်းတရုတ်နိုင်ငံကပြစ်တင်ဝေဖန်လိုက်ပါတယ်။လူကြွေးရေးကောင်စီမှဆွေးနွေးခဲ့တဲ့ဆာရွက်စာတမ်းတွေပေါ်ကြားခဲ့တဲ့အတွက်တရုတ်နိုင်ငံအနေနဲ့ထိတ်လန့်ဝေခွဲမရဖြစ်ခဲ့ရတယ်လို့လည်းတရုတ်ပြောခွင့်ရကပြောပါတယ်။အာဏာသိမ်းမှုအပေါ်တရုတ်နိုင်ငံကလေတံပြော့ပြော့နဲ့ပြောကြားမှုကမြန်မာနိုင်ငံနဲ့တရုတ်နိုင်ငံရဲ့စီးပွားရေးအကျိုးစီးပွားကြောင်းဖြစ်တယ်လို့အိန္ဒိယ UPI သတင်းဌာနကပြောပါရယ်တရုတ်နိုင်ငံကမြန်မာနိုင်ငံရဲ့အကြီးမားဆုံးကုန်သွယ်ဖက်နိုင်ငံဖြစ်တယ်လို့မြန်မာကုန်သွယ်ရေးရဲ့သုံးပုံတစ်ပုံရှိတယ်လို့2019-2020တရုတ်ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနကစီးရင်တွေအရသိရပါရယ်ခင်ဗျ